bend of a nerve.
A woman's movement is a movement of all women. And fundamental to the movement of women is the participation of all of us as we come out of our...
မျိုးသမီးတို့ရဲ့လှူရှာမှုဟာအမျိုးသမီးအလုံးကိုကိုးစားပြုပါရင်လှူရှာမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပါမယ်အမျိုးသမီးအလုံးပါဝင်နိုင်ရေးပါပဲဒီတော့အမြင်ချင်းဖလှယ်နိုင်ကြမယ်ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါရင
်ဒီကကတော့ကွယ်လွန်လီပြီဖြစ်တဲ့အောက်လွတ်တော်မှဘယ်လက်အပ်ဆက်ပါပဲသူ့ရဲ့ဥဆောင်ကျူပန်းမှုကြောင့်လေနှစ်စီမေအောက်ခုလာ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲထွက်တော်နေ့ကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။အောက်ကလ26ရက်နေ့ကိုအမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်ပါကြောင့်သတ်မှတ်ရပါတယ်။အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့အမျိုးသမီးများမဲပေးပိုင်ခွင့်ကို1920ခုအောက်ကလ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုတ်လ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတအဆက်ဆက်ကအမျိုးသမီးများတန်းတူအခွင့်အရေးနေ့လို့သတ်မှတ်တဲ့ဒီနေ့မှာအထိမ့်မှတ်ဖြင့်ကြေညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနေ့မှာတော့သမ္မတဥပမာက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16ရအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတိရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်ဒန်းတို့အခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ခုလိုနှောင်လာနှောက်သားသူတို့သားတွေသမီးတွေမြေးတွေတွေခံစားခွင့်ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တိုင်ကိုဂုဏ်ပြုတဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အခွင့်အရေးချင်းတူရင်မျိုးသမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာအမျိုးသမီးတွေပုံများနေပြီးနိုင်ငံရဲ့လှူအားတဝက်နှီးပါးဟာလည်းအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ဝင်အဓိကရှာဖွေရမှာလည်းအမျိုးသမီးဥယျာဉ်ဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လည်းနိုင်ငံအကျိုးတန်းတူတည်ပိုးခဲ့ပြီးမြေခွဲခြားဆက်ဆံမှုဆိုတဲ့အမွေစိုးကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြဆဲဖြစ်တယ်လို့သမ္မတကထောက်ပြထားပါတယ်ဒါကြောင့်လေဒီအတားအဆီးတွေကိုကြော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမ္မတကကြေညာချက်မှာကြေပေးထားပါတယ်။အမေရိကန်ပြည်ထောင်စုတစ်ပတ်မှာအမျိုးသမီးများတန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ BOE မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတူကတော့ NWHB လို့အတူကောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမတ်တည်သူအပြင်မှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မော်လီမက်ဂရဂါပါပဲသူကအမျိုးသမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော့
That's what I want to remind us today that it's not about the vote it's about what you do when you vote first of all you participate in
ဒီကနေ့ကျွန်မအမှတ်တရပြောလို့ဒါကတော့မဲထည့်တယ်ဆိုရုံနဲ့မပြီးသေးပါဘူးမဲပေးရမှာဘာကိုဖြစ်စေခြင်းလို့မဲပေးတာလေဆိုတာကိုလေနားလေကြားရမှာဖြစ်ပါတယ်ပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရားအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မဲတပြားဟာအရေးကြီးတယ်လို့ကြောက်မှုလည်းရှိစေရမှာဖြစ်ပါတယ်။မျိုးသမီးများတန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမျိုးသမီးတဦးအနေနဲ့လူတဦးအဖြစ်အရေးပါတယ်။လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာတတော်တနည်းကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့မော်လီမက်ဂရဂါကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစပျိုးကြိုးပမ်းခဲ့ကြတဲ့တမိုင်းတည်းအမျိုးသမီးကြီးတွေရှိပါတယ်။သူတို့တွေကဘယ်သူတွေပါလဲ?မော်လီမက်ဂရဂါက
Well, I think the most noted personality of the women's rights movement is in terms of women.
မျိုးသမီးများခွင့်ရလှူရှာမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝ၆လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်နယူးယောက်စနက်ကဖောစ်နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှူရှားခဲ့သူဖြစ်ပါတယ်လို့မစ်မက်ဂရဂါကပြောသွားတာဖြစ်ပါတယ်။ဆီယာမတွေဟာဆီယာတွေနဲ့တန်းတူလာစားရရှိရေးအတွက်1839ခုနှစ်ကထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကနေစတင်တောင်းဆိုခဲ့သူလူမြို့သားများမဲပေးပိုင်ခွင့်ရရှိအဖွဲ့အစည်းကိုလေ1869ခုနှစ်ကSusan B. Anthony ဟာ Elizabeth Cady Stanton နဲ့ New England မှာမတ်တီခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady standing garo pedubali, Miss McGregor.
The major personality at Seneca Falls was a woman named
Seneca Falls, Newtonia Queen Ilagama, Diga, Swansangere, Pokugaro, Elizabeth Cady standing mave, Dugaro, Seneca Falls, Jinya Saranjigo, Yiswege, Pippi, Eddie Jinya Saranjima Duga, American Pinere, English Colony, Le Alcani, Lai Yashibu, Sanda, Shijadlu. မြို့သူများကလည်းလွတ်လပ်ရေးနဲ့ကိုချီတော့ပေါ်ကိုရက်တီလူတဲ့စန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှာထောက်ပြဟေးသားကြတာဖြစ်ပါတယ်လို့မစ်မက်ဂရဂါပြောသွားတာဖြစ်ပါတယ်ခုလို့1800လေးဆယ်ရှိခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘတ်ကေဒီစတန်ဒန်တို့လို့မြို့သူများအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့် 1920ခုနှစ်မှာတော့အမေရိကန်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများဒန်ဒူခွေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့ဒန်ဒူခွေးကြီးညာစာရန်ကြီးကိုစနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ 1800 these truths to be self-evident that all men and women are created equal that they are endowed by their creator with certain. စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်လို့ဖြစ်ကြပါတယ်လို့စနီကာဖောလ်စ်ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1840ခုနှစ်စနီကာဖောလ်စ်ကီလာကမှာအမျိုးသား40ပါဝင်လူ140လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကျညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကမြို့သားရောအမျိုးသမီးပါလူသားတွေဒဏ်တူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။
He has compelled her to submit to laws in the formation of which she had no voice.
Myodari Chamade Uriwego, Myodmiriga, Akaunso, Pyopangu Mishijabe, Lekhan Laina Jayade, Myodmiri, Pyoyi Sugwindui, Nia Pansanguindui, Plaza Bela, Kazak Pangu Shide, Surago. အမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
အများဆုံးကြီးမားမဲ့အလားလာရှိတဲ့လုပ်ငန်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မြို့သမီးတွေလုပ်ငန်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေ
Now, in view of this entire disfranchisement of one half the people of this country, we insist that they...
Kulo matiare ubre dwe, bada yine lumuye pine kambuwa go mche na jare. Nangaye lu uye tukwashire, miwadmi dwe inene, မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့စနီကာဖောလ်စ်ကျညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒ ီဘူးတော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးကျိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တကိုရည်ကုန်းချုပ်အပ်ပါရဲ့ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal